ြည်စီးပွားရေးတိုးတက်ဖို့အတွက်ပူးပေါင်းလုပ်ဆောင်ကြဖို့ပုဂ္ဂလိကဘဏ်22ခုရဲ့ဥက္ကဋ္ဌတွေကိုဒေါက်ဆာရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ဒါပေမဲ့မြမငွေကြီးတေးကန္တဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဖြစ်နေပါတယ်။နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစီးပွားရေးအစိုက်အဝိုင်းမှာပါဝင်လာပြီးမြန်မာငွေကြီးကန္တဟာနိုင်ငံတကာအသိမှီဖို့အများကြီးလိုပါသေးတယ်။မြန်မာပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80လောက်ရှိပါပြီ။ဒါပေမဲ့ကိမမီနိုင်ပဲဖြစ်နေပါတယ်။မြန်မာနိုင်ငံသားတအူးရဲ့နှစ်စဉ်အသင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလောနိုင်ငံသားက1800၊အင်ဒိုနီးရှားနိုင်ငံသားက3300၊ထိုင်းနိုင်ငံသားက5800ဘူးထုတ်လုပ်ကြပါတယ်။ဗန္ဒယေးမှာဘလုံငန်းဟာအရေးအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ကြင်းအရမြန်မာနိုင်ငံသားတဦးရဲ့တစ်နှစ်တာဘန်အနှံငွေဟာ$3သာရှိပြီးဘန်ချင်းငွေဟာ$1ခွဲသာရှိပါတယ်။မြန်မာဗန္ဒယေးဟာလွန်ခဲ့တဲ့9နှစ်အတွင်းတဖြည်းဖြည်းတိုးတက်လာပြီးမြဲအရှိတောင်အရှမှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ
်။လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြန်မာပြည်မှာဗန်လုပ်ငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဗန်10ခုနဲ့နိုင်ငံခြားဗန်14ခုတို့နိုင်ငံပိုင်လုပ်ခံရပါတယ်။မဆလာခေတ်ပြတ်သုံးလို့စီအစိုးရပြန်တက်ပြီးဈေးဝယ်စည်းဝါးရေးလုပ်တဲ့အခါ1992ခုနှစ်မှာပုဂ္ဂလိကဗန်ပြန်လည်ပေါ်ထွက်လာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာဗဟိုဗန်ဟာလုတ်ပံခွင့်ပိုရှိလာပြီးလွတ်လပ်စွာတည်ကြားရပ်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ86မျက်နှာပါတဲ့ငွေရေးကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာ့ဘဏ်အကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအစဉ်တန်းမှီတယ်လို့ GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ်။
ပြည်တွင်းဘဏ်30နဲ့နိုင်ငံခြားဘဏ်9ခုမှရှိတဲ့စုစုပေါင်းငွေပမာဏဟာတိုက်ပြည်တဲ့သတင်းထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစားမှပေါ်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရမြန်မာပြည်မှာဘဏ်ကွဲပေါင်း2000နီးပါးရှိကြောင်းသိရပါတယ်။လူတသိန်းမှဘဏ်4ခုလောက်သာရှိတဲ့သဘောပါပဲ။ရန်ကုန်လူဦးရေ9တန်းကျော်မှာဘဏ်ကွဲ450ရှိပြီးလူဦးရေ1တန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရအရေးအတွက်ချင်းအထူးထူးဖြစ်နေပါတယ်။ပုဂ္ဂလိကဘဏ်လုပ်ငန်းကိုကြီးစိုးတဲ့ခရိုနီကုမ္ပဏီတွေထဲမှာအကြီးဆုံးဟာကမ္ဘောဇာ၊အရာဝတီနဲ့သမဝါယမ CB ဘဏ်တွေဖြစ်ကြပါတယ်။ဒီအထက်မှာကမ္ဘောဇာဘဏ်ဟာအကြီးဆုံးဖြစ်ပြီးမကြာမီကပဲအမေရိကန်ဘဏ်ပါရဂူမိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်အဖြစ်ခန့်လိုက်ပါတယ
်။အနာအရှိဆုံးဗိုလ်ချုပ်မှုကြီးတွေနဲ့ရင်းနှီးသူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘဏ်ဟာအချမ်းသာဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးတပြည်လုံးမှာဘဏ်ကွဲ900ကျော်ရှိပါတယ်။ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘဏ်ကစီစဉ်ထားပါတယ်။ခရိုနီဦးစော်စော်တီထောင်တဲ့အေယာဝတီဘဏ်ကတော့ဘဏ်ကွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်။ CB ဘဏ်လိုလူသိများတဲ့တမဝါယမဘဏ်ဟာတတိယအကြီးဆုံးဖြစ်ပါတယ်။တမဝါယမဘဏ်လီမိတက်ကိုအော်ပရေးတစ်ဘန့်လီမိတက်ကို1992ခုနှစ်မှာပုဂ္ဂလိကဘဏ်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ public company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်ဒီကုမ္ပဏီကြီး၃ခုဟာဘဏ်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘဏ်ကြီး၃ခုအပြင်မြဝတီဘဏ် MBA မြမရှေ့ဆောင်ဘဏ်နဲ့ရုံးမဘဏ်စတဲ့ Crony ဘဏ်တွေကိုလည်းအရေးပါတဲ့ဗန္ဒယေးအဖွဲ့အစည်းအဖြစ် Rolling Burger Company ကအစိုးရခစားမှပေါ်ပြထားပါတယ်။ကျန်တဲ့ဘဏ်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်။2016မတ်လကုန်စည်းရင်းအရမတ်တီငွေစည်းရင်းဒေါ်လာ85သန်းကျော်တဲ့ဘဏ်9ခုရှိပြီးသန်း100ကျော်တာကနှစ်ခုသာရှိကြောင်းသိရပါတယ်။ငွေရေးကြေးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16သန်းတောင်မရှိတဲ့ဘဏ်လုပ်ငန်းက6ခုရှိနေပါတယ်။မြန်မာဘဏ်လုပ်ငန်းကဏ္ဍဟာပြည်ပြည်ပြောင်းလဲရမယ့်အခြေရောက်နေပါပြီ။လွန်ခဲ့တဲ့9နှစ်မှာခရိုနီတွေခေါင်းဆောင်တဲ့ဘဏ်လုပ်ငန်းတွေအရှင်းအဟုန်နဲ့ကြီးထွားလာပါတယ်။ခေတ်မီနီးစနစ်ကိုလည်းကျင့်သုံးလာပါတယ်။ဒါပေမဲ့ခေတ်နောက်ကျနေတဲ့ဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘဏ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာမှတိုင်းပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ Rolling Burger အစိုးရကစားကဆိုပါတယ်။ ပုဂ္ဂလိကဘန်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ်စီမင်းတွေကိုထိုင်ဆောင်နေမယ်အစားကိုထူကိုထ調査ကြဖို့ရိုလင်ဘာကအစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျာ